ကဘာမှာစီအောင်တွေအဓိကထုတ်လုပ်နေတဲ့အာရှတိုက်ထိုက်ကစီအောင်လုပ်ငန်းခွင်မှာလုပ်ကဲနေတဲ့ကလေးတွေရဲ့အလုပ်ချင်းရှေလွန်းသလိုအစိတ်ရှိတဲ့ပုံမှာတရိတ်ဆန်တွေအကြိုက်ခံရမှဘေးနဲ့လည်းနေစဉ်ရင်ဆိုင်နေရပါတယ်။အသက်15နှစ်သာရှိသေးတဲ့အီမာကတော့ကီမီကောက်ကြိုက်ခံရတာတွေမွေဟောက်နဲ့တက်တက်တိုးတာမျိုးမကြာခဏကြုံရပါတယ်။သူ့ကိုယ်အလေးချိန်သက်3ဆလောက်ရှိတဲ့လက်တွန်းလေးနဲ့စီအောင်သီးတွေကိုနေ့တိုင်းလိုက်ကောက်ရပါတယ်။အင်ဒိုနီးရှားနိုင်ငံစီအောင်လုပ်ငန်းခွင်ကကလေးလုပ်သားတွေအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်မနောက်လောက်တင်ပြမှာပါ။အင်ဒိုနီးရှားနိုင်ငံထဲကစီအောင်ဆက်ပြိုးချမှာပဲမွေးဖွားကြီးပြင်းလာတဲ့အီမာဟာအသက်10နှစ်အရွယ်မှာကျောင်းထွက်ခဲ့ရပါတယ်။တင်ချတော်ပြီးတော့ကျောင်းပြော်တဲ့အီမာတယောက်ကျောင်းပြန်သက်ချင်ပေမဲ့လည်းသူ့အမေကစီအောင်ချမှာအလုပ်ကုလုပ်ဖို့ကြောင်းနှုတ်ခဲ့တာပါ။ကမ္ဘာသပတ်ချံကအမေရိကန်ပြည်ထောင်စုတန်နစီပြည်နယ်ကအသက်14နှစ်အရွယ်အိုလီဗီယာရှာဗင်ကတော့အီမာကိုလူချင်းမတွေ့ဖူးဝင်မဲ့သူ့ရဲ့ခံစားချက်ကိုသဘောပေါက်ပါတယ်။မိန်းကလေးကင်းထောက်လူငယ်ရမုံငွေအဖြစ်ကုကေးမုံနဲ့အများဆုံးရောင်းချနိုင်ခဲ့တာကိုအိုလီဗီယာတယောက်ဂုဏ်ယူခဲ့ဖူးပါတယ်။ကူကီမုံအပါဝင်တောတိုက်ဆင်းတဲ့မိကလိုလူသုံးကုန်ပစ္စည်းမျိုးစုံမှာစီအုံးတွေကိုအသုံးပြုကြတာပါ။အီမာအလုပ်လုပ်တဲ့ခြံထွက်စီအုံးတွေကိုအသုံးပြုတဲ့လုပ်ငန်းတွေကို AP သတင်းဌာနကခြေရကောက်တာမှာကူကီမုံတွေထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါပါတယ်။အီမာရဲ့နေသူကအလုပ်တွေကိုမြင်တွေ့ခဲ့ရတဲ့အိုလီဗီယာကအခုတော့ကူကီမုံတွေရောင်းချခင်မိတာကိုနောင်လာရလို့မဆုံးဖြစ်နေပါဗျ။သူကအခုလိုစိတ်မကောင်းစွာပြောပါတယ
်။ It's horrible. I can't even imagine how horrible that would be.
အဲ့လိုဘဝမျိုးမှာအသက်ရှင်ရတာသိပ်ဆိုးပါတယ်။ဘလောက်တောင်ဆုံးမလဲဆိုတာစဉ်းစားလို့တော့မရပါဘူ
း။စီအောင်ွယ်လိုအားတက်လာတာကြောင့်အပူပိုင်းအမြဲစိမ့်တဲ့တော်ရဲအေကတန်းနဲ့ချီပျက်စီးခဲ့ရတာကြောင့်တဘာဝပဝန်းကျင်ကိုလည်းအကြီးကျယ်ထိခိုက်လာစေပါရယ်။ဆန်ဖရန်စစ္စကိုအခြေစိုက်အမြဲစိမ့်တဲ့တော်ထိုင်းနေရဲ့ကွန်ရက်ညွှန်ကြားရေးမှူးရော်ဗင်အေဗာဘက်ကအခုလိုထောက်ပြပါရယ်
။ There is widespread child labor, forced labor.
စီအောင်ထောက်လို့ရေလုပ်ငန်းခွင်တွေမှာကလေးလုပ်သားအသုံးပြုမှုအတင်းအကျပ်အလုတ်ခိုင်းစေမှုတရားမဝင်လူကုန်ကူးမှုနဲ့အမျိုးသမီးခွင့်ရချိုးဖောက်မှုတွေကြကြပြန့်ပြန့်ပေါ်ပေါက်နေပါတယ်
။ကဘာတဝအတုံးပြုတ်နေတဲ့စီအုံ85ရခိုင်နှုန်းနီးပါးကအလုတ်သမားတန်းနဲ့ချီခံရတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံကဖြစ်ပြီးဒီထဲမှာမိသားစုတစ်ခုလုံးလောက်ကင်နေတာတွေလည်းရှိပါတယ်။အင်ဒိုနီးရှားနိုင်ငံကအမျိုးသမီးများဖွံ့ဖြိုးတိုးတက်ရင်းနဲ့ကလေးငယ်များကာကွယ်ဆန်ရဝန်ကြီးဌာနဒုဝန်ကြီးရာဖဲလ်ဝလန်ဂီတာကအခုလိုပြောပါတယ်
။ The issues of inadequate protections
အမျိုးသမီးတမရေးကိစ္စနဲ့ကလေးလူသားခိုင်းစင်မှုတွေမှာကျွန်တော်တို့လုံလုံလောက်လောက်အကောက်အွယ်မပေးနိုင်သေးပါဘူးဒီအကြောင်းအရာတွေကအစိုးရအတွက်စိုးရိမ်စရာကောင်းတဲ့ကိစ္စတွေဖြစ်လာပါတယ
်အမေရိကန်ကလည်းအတင်းအကျပ်လို့အားခိုင်းစင်မှုနဲ့ဆက်ဆံနေတဲ့မလေးရှားကစီအုံးတွေကိုတားမြစ်မယ်လို့လက်တော်ကြေညာထားပါတယ်စီအုံးလုပ်ငန်းရှင်တွေကလည်းဒီအခြေအနေတွေတိုးတက်အောင်လုပ်ကိုင်လာတာပါ2004ခုနှစ်မှာတော့တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိသေးဘဲကျင့်ဝတ်နဲ့ညီတဲ့စီအုံးဖြစ်ကြောင်းအတိအမှပြုနိုင်ရေးစီအုံးစိုက်ပျိုးသူဝယ်ယူသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးစောင့်ကြည့်သူတွေစုပေါင်းပြီးတော့ Round Table on Sustainable Palm Oil RSPO ဆိုတဲ့အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။စီအုံးလုပ်ငန်းခွင်ကအလုပ်သမားတွေတည်တည်မြတ်သားစွာနေထိုင်နိုင်တဲ့လုပ်အားခမျိုးပေးနိုင်အောင်လို့တည်တံ့တရာဥပဒေပြဋ္ဌာန်းချက်တွေနဲ့ကြိုးလွန်ပြီးတော့လုပ်ကိုင်နိုင်တဲ့စနစ်မျိုးဖန်တီးကြဖို့ RSPO အဖွဲ့တွေကိုတိုက်တွန်းထားတာပါ။ဒါပေမဲ့လည်းစီအောင်ချံကလူခွင့်ရေးကိစ္စရတွေကိုစစ်ဆေးတဲ့ပုံစံတွေကတော့ဒီထက်တိုးတက်အောင်လုပ်ရမယ်ဆိုတာကိုလည်း RSPO အဖွဲ့ကအသိအမှတ်ပြုပါတယ်။ RSPO အဖွဲ့ရဲ့အသိအမှတ်ပြုလက်မှတ်ရတာဟာစီအောင်လုပ်ငန်းခွင်မှာကလေးလုပ်သားတမမဟုတ်မှတ်တရားမှုတွေရှိမနေဘူးဆိုတဲ့အဓိပ္ပာယ်မဟုတ်ဘူးလို့လည်းတက်ကြွလှူရှာသူတွေကထောက်ပြကြပါတယ်။
I feel like so many people don't even know. They don't even know what they're contributing to when they buy a box of cookies. They think Oh this is such a good thing.
ဒီကိစ္စကိုလူတော်များမသိကြဘူးလို့ထင်ပါတယ်။ကူကီမုတ်တပူဝယ်လိုက်တာကဘာကိုအပြည့်အရရောက်သွားတယ်လဲဆိုတာသိပုံလည်းမရပါဘူး။မိန်းကလေးကင်းတော့လူငယ်အတွက်ရံမုံငွေထည့်လိုက်တယ်လို့ပဲထင်ကြမှာပါ။ကင်းတော့လူငယ်အဖွဲ့ကပိုမိုကောင်းမွန်တဲ့ကဘာကြီးဖြစ်အောင်ဝိုင်းဝန်းလုပ်ကင်ပေးဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စကလုံးဝဆန့်ကျင်ဘက်ဖြစ်နေပါတယ်
။အီတာလီယံမုံမျိုးစုံလုံးက Little Brown နဲ့ Pickers ကလည်း RSPO ကအပြည့်အဝအသိမှတ်ပြုထားတဲ့စီအုံးတွေကိုတော့အမြန်ဆုံးအသုံးပြုသွားဖို့လုပ်ကင်နေပါတယ်လို့2019 April မှာပြောထားပါတယ်။ Olivia ကတော့အမြဲစိမ့်တစ်တော်တွေနဲ့ Ima အတွက်ဒီထက်ပိုပြီးတော့လုပ်ကင်ကြဖို့တိုက်တွန်းနေတာပါ။ Ima ဖြစ်ချင်တဲ့ဆရာဝန်တယောက်ဖြစ်လာအောင်ကြောင်းပြန်တန်နိုင်ပါစေလို့ Olivia ကဆုတောင်းပေးနေပေမဲ့လည်း Ima ကတော့သူ့အိမ်မက်တွေနဲ့အလံဝင်နေပြီးတနေ့တနေ့ခြံထဲကစီအုံးသီးတွေအပြေးကောင်းနိုင်ဖို့ကိုပဲအာယုံထားလုပ်ကင်နေရတာဖြစ်ပါတယ်။ကျမနန်းလောပါ